နေ့ကတည်းကနေလည်းဆွေးနွေးကြတဲ့အချိန်ကကျသွားတယ်။ဒီကနေ့ကျွန်တော်တို့အဓိကဆွေးနွေးမယ့်အကြောင်းအရာကတော့ဒီပြပမှာတွားရောက်ပြီးတော့ပညာသင်ကြားခဲ့သူတွေသူတို့တွေဒီတောင်းလဲလာတဲ့မြန်မာနိုင်ငံရဲ့အခြေအနေအောက်မှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုတွေလုပ်ကင်ကြတဲ့အခါမှာဒီကျောင်းတွေတက္ကသိုလ်တွေသင်တန်းတွေဖွင့်တဲ့အခါမှာသူတို့တွေအနေနဲ့ရင်ဆိုင်ရတဲ့ခက်ခဲတွေနောက်ဒီခက်ခဲတွေကိုဘယ်လိုရင်ဆိုင်ကျော်လွှားနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးတော့မှာပါ။ဒီဆွေးနွေးပွဲမှာပင်နိုင်ဆွေးနွေးမဲ့သူတွေကတော့မတ်မီပလဲတွေပါ။သူက Smile Education Training Institute ဆိုပြီးတော့အဖွဲ့ဖွဲ့ထားပြီးတော့ဒီဆရာမတွေရဲ့သင်ကြားပြသမှုဘိုင်းမှာအရေးသေးမြန်မာလောက်အောင်သင်နေပေးနေသူဖြစ်ပါတယ်။မင်္ဂလာပါမတ်မီပလဲတွေခင်ဗျာ။တဲ့ရေနဆွေးနွေးခန်းစီစဉ်ဆက်ဆိုပါရစေ
။မင်္ဂလာပါရှင်။အားလုံးကိုဆက်ဆက်ပါရစေ။
ဟုတ်ကဲ့နောက်တစ်ယောက်ကတော့ဒေါက်တာကျော်မိုးထွန်းပါ။ဒေါက်တာကျော်မိုးထွန်းဟာနယူးယောက်ဘတ်ပုတ်ကီကတက်ကတိုနဲ့ရေးတက်ကတိုတွေမှာ PhD ဘွဲ့ရအောင်ပေါ့ပညာရှိပူးခဲ့ပါတယ်။သူကအခုကမှမြန်မာပြည်ကိုပြန်ပြီးတော့ Parmi Tech ကိုထူထောင်ဖို့ကြိုးပမ်းနေပါတယ်။လောလောဆယ်မှာတော့ Parmi Institute ဆိုပြီးတော့ဒီအဖွဲ့ဖွဲ့ပြီးတော့သင်တန်းတွေပေးနေပါတယ်။မင်္ဂလာပါကိုကျော်မိုးထွန်းရေ
။ဟုတ်ကဲ့ခင်ဗျာမင်္ဂလာပါ။
ဟုတ်ကဲ့နောက်တစ်ယောက်ကတော့မတ်တူတူမှာပါမတ်တူတူမှာအထိုင်းနိုင်ငံရန်ကန်ဟမ်တက်ကတိုမှာပညာရေးဆိုင်ရာစီမံခန့်ခွဲမှုမဟာဘွဲ့ရရှိခဲ့သူပါသူကပညာရေးစနစ်ပြုတင်ကြောင်းလေးနိုင်ငံလုံးဆိုင်ရာကွန်ရက် NNEI ရဲ့အကြီးမှုတူလေးဖြစ်ပါတယ်မင်္ဂလာပါမတ်တူတူမှာ
ဟုတ်ကဲ့မင်္ဂလာပါရှင
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုဒီစပြီးတော့ဟိုအရင်ဆုံးမတ်မေပလဲတွေကိုမေးမြန်းကြည့်ပါတယ်ကျွန်တော်မတ်မီပလဲတွေတို့အနေနဲ့ဒီ Smile Education Training ပေါ့လေဆရာဆရာမတွေကိုဒီအရေးသေးမြင်မလာအောင်သင်တန်းတွေပေးနေတဲ့အခါမှာဘယ်လိုအခက်အခဲမျိုးတွေကိုအဓိကအရင်ဆိုင်ရပါလိမ့်ခင
်ဗျ။ဟုတ်ကဲ့ရှင်။ဒီရေဆိုင်ရတဲ့အခက်အခဲတွေကတော့အများကြီးပေါ့နော်။ဒီဆရာဆရာမတွေရဲ့ပညာရေးကဏ္ဍကအရင်အရေးကြီးတယ်။ကျွန်မဒီ teacher training ကိုပြည်နယ်နဲ့တိုင်းပြည်မှာတောင်းရပို့ချတဲ့နေရာမှာဆရာဆရာမရဲ့လိုအပ်ချက်တွေပေါ့နော် teaching methodology စင်လေးမကပဲနဲ့ပေါ့နော်ဒီဆရာဆရာမတယောက်ရဲ့လိုအပ်ချက်ဘဝအတွက်ကလိုအပ်ချက်တွေအများကြီးရှိအောင်လေတွေ့ရတယ်။ပြီးတော့ teacher training တပို့ချတဲ့နေရာမှာခုနကပေါ့နော်ဒီပညာရေးဒီတိုင်းရဲ့ပြည်နယ်မှာရှိတဲ့ပညာရေးတာဝန်ကိုထမ်းဆောင်နေတဲ့မြို့နယ်ပညာရေးမှူးတိုင်းပညာရေးမှူးပေါ့နော်ကျွန်တော်တို့ training တပို့ချမယ်ဆိုလို့ရှိရင်ဒီ permit ပေါ့နော်ခွင့်ပြုချက်အမိတ်ကိုကျွန်တော်တို့စောင့်ရတယ်တလက်စရဲမှာဒီဆရာဆရာမကြီးရဲ့က teaching methodologies ကသူတို့ကအရင်ကလိုအပ်နေတယ်ပေါ့နော်ဘာလို့လဲဆိုတော့ခုနကကျမတို့ဒီပညာရေးခန္ဓာနဲ့အဲနိုင်ငံတော်ကိုတည်ဆောက်နေနေရမှာဆရာဆရာမတွေအားလုံးကအခုကမ္ဘာပေါ်မှာဒီကနေ့ update teaching methodology တွေကိုသူတို့ကရပ်မှတ်နေကြတယ်အဲ့တော့ဟိုနိုင်ငံတော်ကလည်းဒီဒီသင်တန်းတွေပို့ချရတယ်တလက်စာရဲမှာလည်းနောင်လာမဲ့လေးနှစ်တာကာလအတွက် master plan ဆိုပြီးတော့နေပေါ့နော် teachers education အတွက် college တွေကိုဖွင့်ဖို့စီစဉ်နေရယ
်တ
စ်ခါမှလည်းဆရာဆရာမ ratio နဲ့တောင်းမှုတောင်းတာ ratio ပေါ့နော်အဲ့ဒါတွေကလုံးဝမမျှပါဘူးအဲ့တော့တတော်တနေရာနေပြီးတော့လေခုနကလိုအပ်နေတဲ့ပညာရေးဆရာမအရေးတွေးမြင့်ခြင်းနဲ့ကျန်းမာရေးကိုဖြည့်ဆည်းဖို့ရတဲ့အများကြီးပတ်မှုပေးဖို့လိုတယ
်။
challenges တွေကတော့ခုနကကျွန်မတင်ပြသွားတဲ့အချက်မှလည်းတချို့ပါသွားတယ်။
ဟုတ်ကဲ့ဟုတ်ကဲ့မတ်မေတလည်းတွေ့ရင်ကျွန်တော်တို့ဟိုဒီအသေးစိတ်ကိုတော့နောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးရအောင်ပါ။အခုတခါမေးချင်တာကတော့ဟုတ်ကဲ့ဟိုဒေါက်တာကျော်မိုးထွန်းပါ။ဒေါက်တာကျော်မိုးထွန်းဝင်ရောက်ဆွေးနွေးပြပါအောင်ခင်ဗျ။ဟု
တ်ကဲ့။ဆိုတော့အခုအခက်အခဲတွေဆိုတာကတော့ကျွန်တော်ဟိုဒီ institution နဲ့ပြောမယ်ဆိုရင်တော့ဗောနော်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာအခုဒီဒီပုဂ္ဂလိကပညာရေးအပ်ဥပဒေဗောနော်အဲ့ဒါတွေလည်းမထွက်သေးတာတခြားနောက်တစ်ပိုင်းကဒီကျွန်တော်တို့ကမျိုးမြန်မာနိုင်ငံကိုပြန်ရောက်လာတဲ့လူငယ်တွေဗောနော်ဒီလူငယ်တွေဆိုပညာရေးမှာဝင်ပြီးတော့အာသုံခွန်ဆိုင်လုပ်နေတဲ့လူငယ်တွေအများကြီးပဲရှိပါတယ်ကျွန်တော်လိုမျိုးပဲသူတို့ညအကုန်လုံးကလည်းဒီလိုမျိုး not for profit ဗောနော် NGO စိတ်တယ်နဲ့အကျိုးမျက်မရှာတဲ့စိတ်တယ်နဲ့လာပြီးတော့လာလို့ဖို့ရောက်လာကြတယ်ဒါပေမဲ့ဒီ NGO နဲ့ပတ်သက်ပြီးတော့လည်းဟိုဘုံတော့ဥပဒေနဲ့ကောင်းကောင်းမလို့ NGO တော့ဖွဲ့လို့ရတယ်ဘုံတော့ဒါပေမဲ့ဒီ NGO နဲ့ပတ်သက်ပြီးတော့ဒီရနိုင်တဲ့အခွင့်အလမ်းတွေဘုံတော့ကတော်တော်နည်းနေသေးတဲ့ဟာမှာဒီအလုပ်လုပ်ရတဲ့ခါမှာကျွန်တော်ဒီလိုမျိုး NGO လုပ်ငန်းတွေရောလုပ်ရတဲ့ခါမှာတော်တော်နှောင့်နှေးမှုတွေရှိပါတယ်အဲ့ဒါကတော့ကျွန်တော်ဒီ institution နည်းနည်းကြည့်ကိုပြောမယ်ဆိုဒီ major ကြီးနှစ်ခုပေါ့နော
်ဟုတ်ကဲ့
ပထမတစ်ခုကတော့ဒီ private education act နဲ့ဆက်သေးတာတကြောင်ဒုတိယတစ်ခုကဒီမျိုး NGO လုပ်ငန်းတွေလုပ်ချင်နေဆိုရင်ဒီမျိုးအတိအကျဟိုရှင်းရှင်းလင်းလင်းခွင့်လမ်းတွေမရသေးတာတကြောင်ပေါ့နော်အဲ့ဒီကြောင်ကတော့ကျွန်တော် institution နဲ့ပတ်သက်ပြီးတော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့
နောက်တစ်ခုကကျတော့ကျွန်တော်တို့ဒီပေါ့နော်ចောင်းသားတွေပေါ့နော်ចောင်းသားចောင်းသူတွေ
ကိုကိုဒေါက်တာသမုတ်သူကျွန်တော်တို့အဲ့ဒီအပိုင်းတချို့အပိုင်းတွေကိုကျွန်တော်တို့နောက်ကြတော့မှဆက်ပြီးတော့ဆွေးနွေးရအောင်ပါအခုတခါကျွန်တော
်
ဟုတ်ကဲ့အနေပေးချင်တာကတော့မတ်တူတူမှာပါမတ်တူတူမှာဝင်ရောက်ဆွေးနွေးပြအောင်ခင်ဗျာ
ဟုတ်ကဲ့ပါဆရာအဟုတ်ကျွန်မလည်းဒီပေါ့နော်ဒီပညာရေးနဲ့ပတ်သက်တာကြီးသင်ယူပြီးတော့ကိုပြန်လာတဲ့အချိန်မှာပို့တေးတာကကျွန်တော်တို့ပညာရေးစနစ်အပြောင်းဖို့လိုတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ပညာရေးစနစ်ကြောင်းမှုလေခါတာပညာရေးစနစ်မှာအဓိကကြားတဲ့ဆရာတွေနဲ့ပတ်သက်တဲ့ကျွန်တော်တို့မှဟိုလုပ်ဖို့အတွက်ဟိုဆန္ဒရှိတယ်အဲ့ဒီကျွန်တော်ဆရာတွေနဲ့ပတ်သက်တဲ့ဟာကိုကျွန်တော်တို့လုပ်တယ်အဓိကကတော့အဲဘာလို့ရေးချင်လဲဆိုအဲ့ဒီအချိန်မှာကျွန်တော်တို့နိုင်ငံရေးအကြောင်းလေးထူးခြားမဖြစ်သေးတဲ့အချိန်မှာကျွန်တော်တို့ဒီအဲမူဝါဒရေးကကိစ္စတွေအကြောင်းလေးပို့ခက်ခဲနေတယ်ဆိုမှာကျွန်တော်တို့စာသင်ခန်းစိတ်အကြောင်းလေးချင်တော့ကျွန်တော်တို့အဲဝင်လို့ဖို့လိုတယ်အဲ့ဒီမှာတော့ဆရာကြီးကအရေးကြီးရယ်ဆိုပြီးတော့ကျွန်တော်တို့ကဒီဆရာကြီးနဲ့ပတ်သက်တဲ့တဏှာတွေကိုလုပ်ဖို့လိုရယ်ဆိုပြီးယူဆရှိအဲ့ဒီယူဆကိုကျွန်မလက်ခံတဲ့အတွက်ကျွန်မဆရာကြီးနဲ့ပတ်သက်တဲ့တဏှာအောင်လုပ်တယ်သူပြတော့ကျွန်မစာသင်ခန်းကြီးရဲ့ခတ်စွန်းကာခြောက်ချိန်မှုတော်တော်ကျွန်တော်တို့လက်ရှိပြင်သုံးနေတဲ့ဒီအလို့ချက်မှတ်တင်ယူတဲ့အစာသင်ခန်းကြီးမှာကျွန်တော်စဉ်းစားခွင့်လို့ကျွန်တော်မျိုးမမီးခွင့်လို့ကျွန်တော်တို့ပေါ့နော်ဆိုရယ်ဒီဒီမိုကရေစီအလေးချက်ကြီးမရှိဘူးအဲ့ဒီဥစ္စာတွေကိုပြင်းနိုင်တဲ့သင်တန်းတွေပေါ့အဲ့ methodology တွေပေါ့ကျွန်မတို့အဲ့ဒီဥစ္စာတွေကျွန်မတို့ပြီးဖို့အတွက်ဆုံးချက်ပြီးကျွန်မဆရာကြီးပုစုနဲ့ကျွန်မသင်တန်းတွေစပီးခဲ့ပေါ့အဲ့တော့ဘာလို့အခက်အခဲစတယ်လဲဆိုတော့သင်တန်းတွေပြီးတဲ့အခါမှာတော့အဓိကကျွန်မတို့ဒီစာသင်ခန်းတွေကိုကြောင်းဖို့လိုရယ်ခုနကစဉ်းစားကြည့်ခေါ်တဲ့စာသင်ခန်းတွေကြောင်းဖို့လိုရယ်ဆိုတော့ idea မှာတော့ get thing the tree အလုံးဆရာကြီးရဲ့လက်ခံနဲ့ကြောင်းဖို့တော့လိုရယ်ပေါ့ဒီ logistic system ရပေါ့နော်ဒါပေမဲ့အဲ့မှာဘာအခက်အခဲဖြစ်လဲဆိုတော့အဲ့ဒီမှာရှင်းသုံးနေရယ်ကျွန်တော်ဆောင်ပွဲစနစ်တို့နောက်ကျမတို့ဒီအလွတ်ကျက်တဲ့စနစ်တို့ပေါ့နော်စစ်စည်းရေးပုံစံတွေပေါ့နော်အဲ့ဒီပုံစံတွေကအခန့်အတားဖြစ်တယ်လက်ရှိကျင့်သုံးနေတဲ့ဟာတွေကမူဝါဒရဥပဒေရတိတိကျကျပြဋ္ဌာန်းထားမှုပဲနဲ့တော့ဘဟုကလမ်းညွှန်တဲ့အတိုင်းပဲဆရာတွေကဒီဆက်လိုက်ပြီးတော့ဒီဆက်တင်ငန်းမှာဒီသင်ကြားပေးနေတဲ့ခါကျတော့ကျမတို့ပြီးတဲ့သင်တန်းတွေကပြီးလိုက်တဲ့သင်တန်းကမီးစနစ်တွေကကောင်းတယ်သူတို့ပြန်ပြီးတော့အသုံးချရတဲ့နေရာမှာအခက်အခဲဖြစ်နေအောင်တွေ့ရပေါ့အဲ့တော့ကျွန်မချုပ်ပြီးပြောလို့ရှင်တော့အဓိကပြဿနာကတော့ကျွန်တော်တို့မူဝါဒမှာ gap ဖြစ်တာကိုတွေ့ရခုနကဟိုတော်မိုးဆရာတော်မိုးထုံးလေးပြောသွားတာတွေ့ရပေါ့တကယ်တမ်းကျွန်တော်တို့ကဒီခုနတကယ်လုပ်ပိုင်ခွင့်လို့ဒီပါဝင်ခွင့်ဆိုတဲ့အဥပဒေတွေကျွန်တော်မူဝါဒတွေကအရှင်းရှင်းလေးမရှိတဲ့ခါကြတော့တော့အကန့်အခက်နေတဲ့ဟာအဓိကတော့တွေ့ရရှိရပေါ့ကျွန်တော်တို့ဒီမူဝါဒအကြောင်းလေးလို့ဆိုတော့ကျွန်တော်တို့အစုတစ်ဖွဲ့ထဲတော့မရဘူးအားလုံးစုပေါင်းပြီးတော့ကျွန်တော်တို့မူဝါဒရေးအကြောင်းလေးလေလို့ဆိုလို့ရဆိုတော့လည်းတကယ်နဲ့ကျွန်တော်တို့စဉ်းစားမိတဲ့အတွက်ဆက်ပြီးတော့စုပေါင်းပြီးတော့လှုပ်ဆောင်တဲ့ဒီမူဝါဒရေးကအကြောင်းလေးစုဆွဲလှုပ်ရှားမှုတွေမှာလည်းကျွန်မပါဝင်သက်သက်ခဲ့တာပေါ့နော
်ဟုတ်ကဲ့ပါအ
ဲ့မှာလည်းခက်ခဲနေတာရှိပါတယ်ကျွန်မနောက်ပိုင်းမှာပြောပါမယ်
ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ပါဆိုတော့အခုဒီတရရေလန်ဆွေးနွေးခန်းအစီအစဉ်မှာဝင်ရောက်ဆွေးနွေးဖို့ဒီတိုင်းပေါ်မှာရောက်နေတဲ့သူကတော့မဲအီချွန်ဖြစ်ပါတယ်မဲအီချွန်ဟာဒီ Britain Oxford Brookes Tech တို့မှာစင်းနိုင်ပါတာရင်းနဲ့တင်ကြလာခဲ့သူပါသူဟာဒီမြန်မာပြည်မှာပြန်ပြီးတော့ Educom Accountancy Service ဆိုပြီးတော့သင်တန်းဖွင့်လှစ်ပေးနေသူပါမဲအီချွန်ရဲ့ဒီမဲအီချွန်ဒီရင်ဆိုင်တွေ့ကြုံရတဲ့ခက်ခဲနဲ့ပတ်သက်ပြီးတော့ဝင်ရောက်ဆွေးနွေးပြပါအောင်ခင်ဗျာ
ဒီမှာမိနစ်ကပဲမိနစ်ကရောက်ပါတယ်ရှေ့အင်္ဂလန်ပြီးတော့ဒီမှာဇူလိုင်မှာ Educom Accountancy ဆိုပြီးတော့အကောင့်တစ်ခုစတင်ဖွင့်လှစ်ခဲ့ပါတယ်ကျမတို့ကျမဒီကြောင့်ဖွင့်ရလို့ရတဲ့ကြတာတော့ဒီလုပ်ငန်းခွင်ပေါ့နော်အဆုံးဖြတ်ပါပါရတဲ့ခွင်အနေနဲ့အကောင့်နဲ့ပတ်သက်ပြီးတော့ finance နဲ့ပတ်သက်ပြီးတော့ audit နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးလုပ်ငန်းကမှတကယ်လက်တွေ့အဆုံးချမလဲဆိုတာကိုဥပ္ပိပြီးတော့တင်ကြားတာပါဒါနဲ့ကျမတို့ပထမဆုံးရှိတဲ့အခက်အခဲကတော့တင်ကြားရေးပေါ့နော်ဆရာတို့လည်းခဏပြောသွားပြီးဆိုတော့လေဟိုဘယ်လိုခေါ်မလဲကျမတို့ကကြတော့ဒီလုပ်ငန်းရှင်ဆိုတော့လုပ်ငန်းရှင်ရောက်တဲ့အချိန်မှာကိုယ့်ကို set control set confidence နဲ့ပေါ့နော် self study ပုံစံမျိုးဆိုင်နေတဲ့တွားကြပါလေ။ဒါပေမဲ့တကယ်ကြတော့ခလေးတွေကဟိုအဲ့လိုမျိုးဖြစ်လာတယ်နဲ့ဟိုတခြားတယောက်ကိုအရန်ဇလိုက်အရန်လောက်ရပြရတဲ့ခါမှာကျတော့ကျမတို့အဲ့လိုမျိုး setting ကြီးအပိုင်းမှာတော်တော်လေးအခက်အခဲရှိပါတယ်။အဲ့ဒါလေးသိကြတာပါ။ဘယ်လိုမျိုးကျမတို့သူတို့ရဲ့ motive တွေကိုဘယ်လိုမျိုး change လုပ်ပေးရမလဲဆိုတော့သိချင်ပါပါ
။ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်အခုခုန မတ်မေပလဲကွယ်တို့ဒေါက်တာကျော်မိုးထွန်းတို့မတ်သူသူမာတို့ဟိုပြောသွားရတဲ့ထဲမှာကျွန်တော်နားလည်တော့ဆိုလို့ရှိရင်တော့ဒီအခုဒီစာတင်ကြောင်းတွေဖွင့်လိုက်ပြီးတော့တင် जा ပေးတဲ့အခါမှာခုနလိုပါသက်ဆိုင်ရာနဲ့ချိတ်ဆက်ပြီးတော့တချို့လောက်ရတဲ့အပိုင်းတွေမှာအားနည်းမှုတွေရှိတယ်ဆိုတာမျိုးကျွန်တော်နားလည်မိပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာပေါ့လေဒီ2015လောက်ကနေပြီးတော့အမျိုးသားပညာရေးဥပဒေဆိုပြီးတော့ဒါဟိုအတီးပြီးပြဋ္ဌာန်းပြီးပါပြီဆိုတော့ဒီဥပဒေကတော့ဘလောက်ထိအောင်ဒီပုတ်ကြီးကကျောင်းနေနဲ့ပတ်သက်ပြီးတော့အထောက်အကူဖြစ်စေပါလဲဒေါက်တာကျော်မိုးထွန်းဆွေးနွေးပြီးပါခင်ဗျာ
ဟုတ်ကဲ့ဆရာသမားဦးသိန်းစိန်အနေနဲ့ကတော့ကျွန်တော်အတိအလောက်2014 September မှာဒီလက်မှတ်ရေးထိုးပြီးတော့အတီးပြုလိုက်ပါတယ်ဒါပေမဲ့အဲ့နောက်ပိုင်းမှာလည်းသူတို့ဒီကျွန်တော်ဒီအမြင်မှန်နဲ့ပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုကျောင်းသားတွေမကျေနပ်တာလေးတွေရှိတာလေးပေါ့နော်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့ဟို project လေးတွေဖြစ်ခဲ့တာလေးတွေလည်းရှိပါတယ်ဒါတွေကတော့ထားပါတော့နော်အခုကတော့ကျွန်တော်တို့ဒီမြန်မာပညာရေးမြန်မာနိုင်ငံပညာရေးဥပဒေအနေနဲ့ကတော့ parent law ကတော့ထွက်ပြီးပြီပေါ့နော် parent law ဆိုတဲ့ဒါပေမဲ့ကျွန်တော်တို့အာနီးဥပဒေတွေပေါ့နော် sectoral law လို့တော့ခေါ်တာပေါ့နော်အဲ့ဥပဒေတွေကတော့မထွက်သေးဘူးပေါ့နော်အဲ့တော့ဒီ sectoral law တွေဖြစ်တဲ့ private education act ကိုအများကြီးပဲရှိပါတယ်။နော်အဲ့ဒါတွေအသေးစိတ်မထွက်သေးတဲ့အခါကျတော့ကျွန်တော်လိုရတာလေးတွေနည်းနည်းခက်ခဲနေတာလေးအများကြီးပဲရှိပါတယ်။နောက်ဆုံးအနေနဲ့ report အနေနဲ့ထွက်ထားရဲပေါ့နော်ဒီ NESP ဆိုတဲ့နော်report မှာတော့ကျွန်တော်တို့ဒီဘလောက်ကတော့ဒီအရင်ကဟိုးအရင်က CSR ဆိုတဲ့အားလေးတခုရှိပါတယ်။အဲ့ CSR ကိုပြန်ပြီးတော့အော်နည်းနည်းလေးမုန်းမှန်ပြီးတော့ပေါ့နော် NESC ဆိုပြီးတော့ထွက်ထားတာလို့ကျွန်တော်တို့ဒီအတိုင်းဝိုင်းကတော့ညင်နေပေါ့နော်အဲ့ဒါလေးလည်းအတွင်းသိသိသွားမယ့်အစားပေါ့နော်ဒီလိုမျိုးလေး NESC ဆိုပြီးတော့ဖို့လေးတစ်ခါထပ်ထွက်တယ်ထပ်ထွက်ပြီးတော့ဘာဆက်လုပ်မလဲဆိုတာကိုလည်းအတိအကျလည်းကျွန်တော်တို့မသိသေးပါဘူးအဲ့ဒီလိုမျိုးဖြစ်နေတဲ့အခါကျတော့ကျွန်တော်တို့အနေနဲ့ဒီနိုင်ငံကြီးအတွင်းကြီးကလည်းဘလို့ဒီနိုင် government sector ဘိုင်းမှာလည်းကျွန်တော်တို့ဘလို့ပညာရေးမှာဝိုင်းကူအောင်လေဆိုတာလည်းကျွန်တော် question တွေထုတ်เสียရှိပါတယ်ကျွန်တော်တို့မျိုးအကျိုးမြတ် for profit ဟုတ်ပါတော့ not for profit အကျိုးမြတ်မရှာတဲ့အကြောင်းတွေအနေနဲ့ကြာတော့ဒီလိုမျိုး NGO အနေနဲ့ကြာပြန်တော့လေဒီ private education act ကအသေးစားမထွက်သေးတဲ့ခါကျတော့ကျွန်တော်တို့လည်းဘာလို့လွတ်လွတ်အောင်လဲမသိပါဘူးအခုဒီတော့ကျွန်တော် approach မှာတော့ကျွန်တော်တို့လုပ်နေတဲ့လုပ်ငန်းမှာတော့ဒီကျွန်တော်ကတော့တက္ကသိုလ်ကြီးထောင်နေတာပေါ့နော် not for profitအကျိုးမြတ်မရှာတဲ့ private ပုဂ္ဂလိကတက္ကသိုလ်ကြီးတခုထောင်နေတာပါအဲ့ထောင်ဖို့အတွက်လည်းကျွန်တော်အရင်ကတက်ခဲ့တဲ့ကျောင်းပေါ့နော် Bard College က president နဲ့လည်းကျွန်တော်စကားပြောပြီးတော့ပါပြီသူတို့တွေကလည်းကျွန်တော်တက္ကသိုလ်ကြီးဓာပေါ်ပေါက်လာတယ်ဆိုရင်ပေါ့နော် Bard College ကနေပြီးတော့ကျွန်တော်ဒီ economy တက္ကသိုလ်မှာ၄နှစ်တက်သွားပြီးတာကျောင်းသားတွေကို bachelor's degree ပါ Bard College ကနေပြီးတယ်ပေါ့နော်ဒီမြန်မာနိုင်ငံမှာဒီလိုမျိုးပြီးလို့ရလားမရလားဆိုတော့လည်းကျွန်တော်မသိသေးဘူးပေါ့နော်အဲ့တော့ကျွန်တော်ခုနကပြောတဲ့ဟာကိုပြန်ချီးရမယ်ဆိုရင်တော့ဒီလိုမျိုးဥပဒေတွေအတိအကျမရှိသေးတဲ့ခါကျတော့ကျွန်တော်တို့လည်းလုပ်ရတယ်စိတ်ငြိမ်စိတ်ငြိမ်ဖြစ်နေတာလည်းအများကြီးဖြစ်နေ
ပါဘူး။ဟုတ်ကဲ့ပါခင်ဗျ။ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်မက်တူမာကိုမေးချင်ပါတယ်။မက်တူမာက NNE ရမှာလဲဒါအတွေ့အမှုတူဆိုတော့ပေါ့လေ။ပြည်သူ့ဥပဒေရေးဆွဲရမှာလဲ NNE ရနဲ့ညှိနှိုင်းကြရရှိရလို့ကျွန်တော်သိရပါတယ်။ဆိုတော့ဟိုအခုလိုပြည်သူ့ဥပဒေရေးဆွဲပြီးတဲ့နောက်ပိုင်းမှာရောနောက်ထပ်ဒီလိုပို့ပြီးတော့ဒီလုပ်ငန်းဆိုင်ရာတွေလုပ်ရလွယ်ကူအောင်နောက်ထပ် new ဥပဒေတွေထွက်လာဖို့ဘာကြောင့်စံတန်နေလို့ထင်တာပါလဲ
။ဟုတ်ကဲ့ကြာဟုတ်ကဲ့ကိုကျွန်တော်ထုတ်ပြရတဲ့အထက်မှာကျွန်တော်2014 2015မြို့သားပညာရေးဥပဒေအကြောင်းပါသွားရပေါ့နော်ကျွန်တော်တကယ်တော့အဲ့ဒီ2014မှာကစက်တင်ဘာမှာမြို့သားပညာရေးဥပဒေထွက်တယ်ဟိုကြောင့်ဒီဒီမိုကရေစီပညာရေးလှုပ်ရှားမှုတွေကနေပြီးတော့ဒီကဟိုမြို့သားဥပဒေကိုပြင်ဆင်ဖို့ပြောရတယ်ကျွန်တော် 2015 မှာတခါဒီမြို့သားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေထွက်တယ်အဲ့တော့ဥပဒေကတော့ရှိပြီဒါပေမဲ့အဲ့ဒါနဲ့ဆက်ဥပဒေဆက်နည်းဥပဒေတွေမှာတော့ကျွန်တော်တို့အခုခေတ်ကြီးမထွက်ရှိသေးဘူးပေါ့နော်ဒါကတော့ပြဿနာတစ်ခုဖြစ်တယ်အဲ့တော့ကျွန်မတို့ခုအဲ့တော့2014မှာလဲကျွန်မအငင်းပွားတယ်2015ဥပဒေပြင်ဆင်တဲ့ဥပဒေထွက်လာတော့လဲထပ်ပြီးတော့ဒါအငင်းပွားတဲ့ဥပဒေတရားဖြစ်ပဲရှိရဲ့အဓိကဘာလို့ပြောနေတာလဲဆိုတော့ကျွန်မတို့ခုနဒီသားကိုအကြံပေးခဲ့ကြလဲဆိုတော့ဘာလို့အငင်းပွားနေသေးတယ်ကျွန်မတို့အဖြေရလက်ကောင်းအဖြေမထွက်သေးဘူးလို့ပြောတာကျွန်မ academic freedom လို့ပြောတယ်ကျွန်မပညာရေးလွတ်လပ်ခွင့်ပြဿနာပါအဲ့တော့ကျမတို့ပြီးခဲ့တဲ့ကာလကြီးကနေကျမတို့ဒီပညာရေးစနစ်ကိုကြောင်းတဲ့ခါကျတော့ကျမတို့ဘုံဆုံးဝင်မှုဆက်ချရတဲ့ပညာရေးကိုသွားဖို့လိုတယ်ပညာရေးလွတ်လပ်ခွင့်ရှိဖို့လိုတယ်ဆိုပြီးအကြံပေးပေမဲ့ထွက်ပေါ်လာတဲ့အမျိုးသားပညာရေးဥပဒေတွေကအဲ့ဒါကိုအပြည့်အဝအာမခံနဲ့အပြည့်အဝအထောက်ပံ့ပြုတဲ့ပညာရေးဥပဒေတွေဖြစ်မလာဘူးပေါ့ဒါကြောင့်ခုနကပြောရဲကျမတို့ကိုယ်ပိုင်ကျောင်းမဲ့ကိုယ်ပိုင်ကျောင်းနေဖွင့်နေနေရမှာလေကျမ
ခုနဆက်ဆက်ပြီးပြောချင်တာပါဥပမာရှေ့ကန်းကြီးညာအကြောင်းကြီးဖွင့်တာရှိမယ်အဆင်းမြင့်အဆင်းမြင့်ကြီးညာအကြောင်းကြီးဖွင့်တာရှိမယ်အခုဥပမာကိုပိုင်အကြောင်းနဲ့ပတ်သက်တဲ့ပုဂ္ဂလိကအကြောင်းဆိုရင်ပုဂ္ဂလိကအကြောင်းရဲ့ဥပဒေတွေခုနကမူဝါဒတွေကတိကျအရှင်းလင်းပြီးတော့ပြတ်သားဖို့လိုတယ်ဟိုတိကျရှင်းလင်းမှုလိုတယ်လို့ထင်တယ်အဲ့ဒါတွေနဲ့အေးရရင်ဆက်ဆက်တဲ့ဥပဒေတွေကခုခုမထွက်ဘူးဆိုလိုချင်တာကအခုတော့ဒီနေ့ထိရနေတဲ့အဲဟိုအပြောင်းလဲကမပုပ္ပိတ္တကအကြောင်းကိုဖွင့်မယ်ဆိုပုပ္ပိတ္တကအကြောင်းကြီးရဲ့ပညာရေးရည်မှန်းချက်ဒီပညာရေးတံမိုးထားမှုတွေနဲ့သူ့ရဲ့ဒီကားတင်ညွန်းညွန်းနဲ့ပင်ကြားနည်းစနစ်တွေနဲ့ကျွန်တော်တွားခွင့်မရှိဘဲနဲ့ပုပ္ပိတ္တကအကြောင်းဖြစ်ဒီမှတ်ပုံတင်လိုက်ပြီဆိုတာနဲ့အခြေခံပညာရှင်အကြောင်းကြီးဆိုလို့ရှိရင်ကျွန်တော်တို့ဒီအစိုးရရဲ့တင်ညွန်းညွန်းနဲ့ကိုပဲတင်ပြီးတော့အစိုးရရဲ့ဆံပေးပွဲမှာကိုပဲဝင်ပြီးတော့ဟိုပါတော့ဟိုဖြစ်ပြီးနေရတယ်ဆိုတော့ဒီအပြင်ဒီပုဂ္ဂလိကအကြောင်းတစ်ခုရဲ့ပေါ့နော်အနှစ်သာရကပြောင်းနေတယ်ပေါ့နော
်ဟုတ်ကဲ့
ကျွန်တော်တို့ပညာရေးလွတ်လပ်ခွင့်လို့ပြောရင်ကျွန်တော်တို့ဒီ public education လို့ပြောရင်အများနဲ့သက်ဆိုင်တဲ့အစိုးရပညာရေးစနစ်တွေလည်းလွတ်လပ်ဖို့လို့တလို့ကျွန်တော်တို့ဒီ private sector မှာလည်းလွတ်လပ်ခွင့်ပေးဖို့လို့အဲ့ဒါကြီးနဲ့ပတ်သက်တဲ့ဥပဒေတွေကတော့ဒီကနေ့ထိဟိုပါတိတိကျကျနဲ့ရှင်းရှင်းလင်းလင်းတော့မထွက်ထားသေးဘူးပေါ့နော
်ဟုတ်ကဲ့ပါ
ကျွန်တော်တို့ဒီမှာဆိုလို့ကျင်တာအယူဆပိုင်းမှာလည်းပြဿနာရှိတယ်အနှစ်သာရပိုင်းမှာလည်းပြဿနာရှိတယ်နောက်လူဆုံးလူကြီးပိုင်းမှာလည်းဒီဥပဒေတွေဥပဒေတွေအခုတည်းတော့ရှင်းရှင်းလင်းလင်းမရှိသေးဘူးပေါ့အဲ့ဒါယူတော့ကျမတို့ထပ်ပြီးတော့အကြံပြုဟိုအကြံပြုတိုက်တွန်းတင်လာလို့ထင်ပါတယ်အားလုံးပေါ့နော်ဒီအရင်နဲ့ပါဝင်တက်တက်တွေ့ရတော့
ဟုတ်ကဲ့ပါဟုတ်ကဲ့မမေတလဲတွေကိုမြည်ချင်ပါတယ်ခင်ဗျဒီ2016ပေါ့လေဟိုလုံခဲ့တဲ့နှစ်အတွင်းမှာပဲဒီအမျိုးသားပညာရေးမူဝါဒကော်မရှင်ဆိုပြီးတော့အစိုးရလည်းဖွဲ့စည်းပေးထားပါတယ်ဆိုတော့အဲ့လိုကော်မရှင်ဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာရောဘာတွေဟိုထူးခြားတိုးတက်လာတာတွေရှိပါလဲခင်ဗျဟု
တ်ကဲ့ပညာရေးဝန်ကြီးကသူရဲ့ဒီပေါ်တော့ဒေါက်တာဦးလူသိန်းကြီးပြောထားပြီးတော့အင်တာဗျူးလုပ်ထားတယ်ဒီနေ့ပြီးတော့မတ်လ29ရက်နေ့မှာပေါ့နော်ဒီ Ministry of Education ကနေပြီးတော့လေတိုးတက်ပြောင်းလဲလာတဲ့ဒီ2016ကနေ2021ပေါ့နော်မြို့သားပညာရေးမဟာဗျူဟာစီမံကိန်းကိုဟိုတနည်းတာတွင်တိုးတက်အောင်လုပ်ဆောင်ခဲ့တဲ့အရာတွေကိုကျွန်မလေ့လာတွေ့ရှိရတယ်ပေါ့နော်အဲ့တော့ခုနကမတူတော့ဘောခုနဒေါက်တာကျော်မိုးချွန်းတို့ကဆင်းရဲတယ်မှာလေဒီပညာရေးဥပဒေနဲ့ပတ်သက်ပြီးတော့တော်တော်လေးဆင်းရဲခဲ့ပြီးလိုအပ်တာတွေလည်းဖြည့်ဆက်ပြောခဲ့တယ်တစ်ခါမှာလေကျွန်မတွေ့လိုက်ရတာကဒီ2030ပေါ့နော်တခုပေါ့နော်အဲ့ဒါ Interim Declaration မှာဒီကျွန်မတို့ Quality Education နဲ့ Quality Assurance ကိုရအောင်ဟိုလုပ်ပြရမယ်အရာလေးတွေကိုလည်းကျွန်မချက်ပြီးတော့ဖြစ်ဆက်ပြီးတော့ပြောကြည့်မယ်တစ်ခါစလေဒီ2016နဲ့2017အတွင်းမှာဒီယခုလက်ရှိပေါ့နော်ဒီပညာရေးလူမှုဌာနဆောင်ရွက်နေတဲ့တိုးတက်မှုဒီအထဲမှာ inclusive education ပေါ့နော်အဲ့ဒီအတွက်လေပတ်မိုးကူညီတဲ့အရာတွေလည်းကျွန်တော်တို့အများကြီးတွေ့ရတယ်နောက်တစ်ခုက teachers education အတွက်လည်း teachers training တွေကိုလည်းအခုပေါ့နော် intensive ကို in house training ကို service ဒီခုလက်ရှိ teacher training တွေလည်းယူနေတာတွေလည်းတွေ့ရတယ်ပြီးရဲ့ခါကျတော့အခုဒီကျွန်မမကြာခင်ကဒီ London မှာဒီ state counselor နဲ့တွေ့နေဒီကြီးမှာလည်းပြောသွားတယ်ကျွန်တော်တို့တိုင်းပြည်ရာ federal ဒီအောင်စုကိုဥတည်နေတဲ့အတွက်ကြောင့်မို့လို့ federal education ကို promote လုပ်နေတလက်စာထဲမှာဒီ assessment system ကိုလည်း grading payment system ဖြစ်အောင်ကြိုးစားကြမယ် tuition စနစ်ကိုလည်း short ချမယ်ဆိုတာကြီးလည်းဖြည့်ရှင်ပြောကြတာတွေ့ရတယ်တစ်ခါမှာလည်းဒီ peace ပေါ့နော် peacekeeping process လုပ်တဲ့နေရာမှာအခုဒီ mother tongue space ပေါ့နော်ဒီ bilingual education နဲ့ပြော multilingual education နဲ့ပြောမိခင်ဘာသာစကားကိုကျောင်းစာသင်ခန်းထဲမှာ curriculum design လုပ်ပြီးတော့လေဖြစ်ရင်ပြင်ကြတင်ကြားတာကိုလေဒီ Ministry of Education ကနေပြီးတော့လေတန်ဖိုးဆောင်ရဲ့မယ်ဆိုတာကိုလေတွေ့ရတယ်ဟုတ
်ကဲ့ပါ
တိုင်းနာဘာသာစကား49မျိုးပေါ့နော်အဲ့ဒါကြီးကတိုးတက်လာတယ်လို့ကျွန်မမြင်ရတယ်ပေါ့နော
်ဟုတ်ကဲ့ပါခင်ဗျာ
နောက်လိုအပ်တဲ့ဟာလေးကိုနည်းနည်းလေးပြီးရင်ချက်ပြီးတော့ဆွေးနွေးပါဦးမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါဆိုတော့ဒီလေးလိုင်းပေါ်မှာအခုဆွေးနွေးဖို့ရောက်နေတဲ့သူလေးနောက်တစ်ယောက်လည်းရှိပါတယ်ကိုအောင်ခိုင်ပါကိုအောင်ခိုင်ဟာတိုင်းမြန်မာနေဆက်ကပညာရေးလုပ်ငန်းတွေမှာထဲထဲဝင်ဝင်ပါဝင်ခဲ့သူတူပါဒီအခုတော့မဟုတ်ဦးပညာရေးအဖွဲ့အတွက်တင်ယွန်းညွှန်းနှံစာအုပ်တွေရေးသားနေတဲ့ပြင်တခြားဒီတင်နန်းတွေပေးနေရမှာလဲပါဝင်နေသူတူဖြစ်ပါတယ်ကိုအောင်ခိုင်ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်တော့လေအခုရှိရတဲ့အရှိအဆက်ဆံမတွေပြောသွားတဲ့အချက်လက်တွေအရင်ကနောက်တစ်ချက်ကျွန်တော်ဖယ်ပါလိုက်ရှိချက်ပညာရေးစနစ်ကိုစဉ်းစားဖို့တကယ်ကျွန်တော်ကအဓိကနောက်ရက်တင်ယွန်းညွှန်းနှံပုံစံကိုကြောင်းတဲ့အတွက်အဓိကကျွန်တော်ဆွေးနွေးချင်ပါတယ်ခင်ဗျာဒါကျွန်တော်တို့ခုလက်ရှိကျွန်တော်နိုင်ငံမှာကျင့်သုံးနေတဲ့အပညာရေးဒီလိုနဲ့ဆောက်ကြရအတွက်ဒီကကျောင်းသားတွေနားလည်သဘောပေါက်မှုတွေဒါအတိအကျထားပြီးတော့ဒီကြီးထားတယ်ပေါ့နော်ဆိုလိုချင်တာ facts တွေတည်င်းချက်လက်တွေဒါ များတို့ပြတာပြီးတော့ကျောင်းသားတွေရဲ့စိတ်ကျေသုံးသပ်နိုင်တဲ့စွမ်းအားကိုလည်းနေတာကိုသိရတယ်ဗျာ။ဆိုတော့ကျွန်တော်တို့ကဒီအခုခုနမှပြောရတဲ့ဆမရှိရတဲ့ဆမဆိုတော့လည်းဖက်ဆဲဒီဒီနိုင်စစ်ကိုတောင်းတဲ့ solution ကျွန်တော်တို့ရာဆိုကျောင်းသားတွေကလည်းအခုတိုင်းဒီမှာစဉ်းစားသုံးသပ်နိုင်တာရှိရတယ်ဒီနေ့ဆင်းရဲခြေပုတ်သက်ဆိုလို့ရှိရင်အဲကျွန်တော်တို့ကဒီသင်္ကေတမျိုးကိုကြောင်းလေးပြဖို့နိုင်မှာဟုတ်လို့ပါတယ်။အဲသင်္ကေတမျိုးနဲ့အရာလေးရတယ်။ဘာလို့ကျောင်းသားတွေရဲ့ဒီကိုယ်ဟာအဖြစ်ကိုကိုယ်တိုင်ရှာပြီးတော့လုပ်နိုင်တဲ့ဒီနေ့ရင်းဆင်းရဲမျိုးဟောဖို့ကောင်းတဲ့ဆန်အမကန်ချက်ပြီးနိုင်မယ်ဖြစ်မှာသင်္ကေတမျိုးကျွန်တော်ကကြောင်းလေးပြဖို့ပါတယ်ဗျာ။အဲနောက်တစ်ချက်မှာလည်းခုနကဆန်ဟိုအရင်ဆန်မှာပြောရတဲ့ကျွန်တော်ကဆန်ဆန်မကြီးရဲ့ training ပေါ့နော်။အဲဒီချက် training ကိုပြီးတဲ့အခါမှာလည်းတရားတွေကကျွန်တော်တို့ဒီဆန်ဆန်မကြီးဒီကြောင်းလေးပုံမှာလည်းကျွန်တော်အများကြီးသိကျူးပါမယ်ဗျာအခုကျွန်တော်လက်ရှိကျွန်တော်အမီးနားဖောင်းဝင်ဒီမှာတွေ့နေရတဲ့ဆက်ဆံမကြီးမှာအခုဒီအစိုးရအနေနဲ့စမ်းသပ်နေတဲ့အမီးနားလမ်းတော့ဆင်
ဟုတ်ကဲ့
တာဝန်စမ်းသပ်ပြီးလုပ်နေတဲ့အဲ့ဒီကသင်္ကြန်ရေးပုံစံလေးပါမှာမသူရဲ့အနေနဲ့ခိုက်ပါနိုင်မှုတော်တော်လေးခင်းနေတာကိုသိရတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့
ဆက်ကကျွန်တော်ဒီပညာရေးပုံစံနဲ့ပတ်သက်လို့ရှိရင်ကျွန်တော်ကဒီပြည်နယ်အစိုးရရောဒီအခုချက် NGO စက်တာတွေရောပါတီစက်တာတွေရောဆက်ဆံမှုတွေရောအဖြစ်ကျွန်တော်ရဲ့ပညာရေးကိုအားကောင်းမှုတက်ဆိုကျွန်တော်ရဲ့မိဘတွေတောင်းသားမိဘတွေပါဝင်နိုင်တဲ့လို့တက်ခွင့်ပေးရတာကိုပြင်ဆင်နေလို့ဆို
ဟုတ်ကဲ့ပါဟုတ်ကဲ့ပါကောင်းကဲ့ဆိုတော့ကျွန်တော်တို့ဒါအစီအစဉ်အားလည်းမကြခင်ဒီ5မိနစ်လောက်ဆိုရင်တော့ပြီးဆုံးတော့မှာပါဆိုတော့ဒီအခုတော့ဟိုအီးမေးနဲ့ဝင်လာတဲ့ခါတခုကိုကျွန်တော်ဖတ်ပြခြင်းပါတယ်ရန်ကုန်မြို့ကမောင်ပါဆိုပြီးတော့အီးမေးပေးပို့ထားပါတယ်မတ်အီးတန်စီကြီးဖတ်ပြပေးပါအောင
်ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ဘလို့ပဲပြန်လာပြန်လာပြပရမြန်မာတွေမြန်မာပြည်ပြန်လာနေဆိုတော့ဝမ်းသာရတာပေါ့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်တာကောင်းပါတယ်အဓိကအချက်ကသူတို့ပြန်လာပြီးလုပ်တဲ့လုပ်ငန်းတွေအောင်မြင်မှုတွေပွားရတာပေါ့ဗျာမြန်မာပြည်မှာလက်ရှိပညာသင်ကြားနေတဲ့ကျောင်းသားကျောင်းသူတွေကျောင်းသားမိဘတွေရဲ့ဘဝကိုတော့ထူးခြားပြီးအထောက်အကူပြုမယ်မထင်ပါဘူးလေမသွားရင်လည်းတော်လားပေါ့ပညာသင်စရိတ်တွေကတန်းနဲ့ချီတာမှုမိဘအများစုကတတ်နိုင်တယ်မထင်ပါဘူးဆိုပြီးသူကရေးသားထားတာ
ပါဟုတ်ကဲ့ကောင်းပါပြီခင်ဗျာဆိုတော့ဒါကတော့ဒီအီးမေးလ်နဲ့ရေးသားပေးပို့ထားတဲ့စာပေါ့လေဆိုတော့ကိုသမိုးထွန်းကိုမေးချင်ပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာအခုလက်ရှိဖွင့်ထားတဲ့ဒီပုဂ္ဂလိကကျောင်းကြီးနဲ့အခုဒေါက်တာကျော်မိုးထွန်းတို့ဖွင့်လှစ်နေတဲ့ကျောင်းကြီးသင်တန်းကြီးနဲ့ဘယ်လိုကွာခြားမှုရှိလဲဆိုတော့ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ကျွန်တော်ဒီမြန်မာရန်ကုန်အတွင်းမှာဖြစ်ဖြစ်ပေါ့နော်မြန်မာနိုင်ငံမှာဖြစ်ဖြစ်ဒီ not for profit ဆိုတဲ့အကျိုးပြည့်မရှာတဲ့ကျောင်းတွေဘယ်လောက်ရှိလဲဆိုတော့ကျွန်တော်ဟို systematically တော့မကြည့်ရသေးပါဘူးကျွန်တော်လည်းအဲ့အတွက်လည်းအချိန်မရသေးပါဘူးဒါပေမဲ့ကျွန်တော်ပြီးတဲ့နောက်ကတော့မြန်မာနိုင်ငံမှာအခုရှိနေတဲ့ကျောင်းများစုပေါ့နော်အကုန်လုံးဟိုပုဂ္ဂလိကကျောင်းအများစုဟာ for profit ပေါ့နော် for profit ကျောင်းတွေပါဆိုတော့ကျွန်တော် i for profit ကျောင်းနေနေသူတို့ကလည်းဒီကျွန်တော်တိတိလောက်ဒီ business registration ရှိရတယ်ရှိကြတယ်ပေါ့နော်ကျွန်တော်တို့ကတော့ NGO လက်မဲ့နဲ့ပဲကျွန်တော်တို့ကျောင်းကိုဖွင့်ပြီးတော့ကျင့်နေပါတယ်ပြီးတော့ကျွန်တော်တို့ကျောင်းမှာဆိုရင်လည်းကျွန်တော်က not for profit ကိုဟိုရှိရှိတဲ့ကျောင်းခုအနေနဲ့လည်းကျွန်တော်တို့ကျောင်းသားတွေမှာရွေးရခါကြရင်ငွေမရှိတဲ့ကျောင်းသားတွေကိုလည်းကျွန်တော်တို့ပညာသင်ကြားမှုရရရရပေးပြီးတော့ကိုကျွန်တော်ကခေါ်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ကျွန်တော်ဒီတစ်ခါမေးချင်တာကတော့ဟိုပါမက်အီထွန်းပါဆိုတော့ဒီမြန်မာနိုင်ငံမှာပေါ့လေအခုလိုမျိုးဒီအစွတ်တက်တက်လာပြီးတဲ့နောက်ပိုင်းမှာကဏ္ဍအသီးသီးမှလည်းလာပြီးတော့ရင်းနှီးမြှုပ်နှံကြတဲ့သူတွေရှိပါတယ်ဆိုတော့မက်အီထွန်းကတော့ဒါပညာရေးကဏ္ဍမှာပြန်လာပြီးတော့လောက်တာပေါ့လေဆိုတော့ဒီရန်ကုန်မှာပြန်လာပြီးတော့ဘယ်လိုသင်တန်းမျိုးတွေကိုဖွင့်ဖို့ကြိုးစားလဲဘာကြောင့်ဟိုဒီလိုသင်တန်းမျိုးတွေကိုရွေးချယ်ပြီးတော့ဖွင့်ဖို့ကြိုးစားတာလဲခင်ဗျအထက်တူတူဖြေပေးပါ
ဟုတ်ကဲ့ရှင်ကျွန်မကတော့ဒီ accounting နဲ့ auditing ကိုပဲအထူးပြုလုပ်ပြီးတော့သင်တန်းဆင်ထားတာပါအဲ auditing ကတော့ကျွန်မစဉ်းစားခဲ့တာတော့ဒီကျွန်မဒီမှာပေါ့နော်တပ်ပါဒီ auditing တစ်ခုလိုအပ်တယ်လို့ယူဆလို့ပါအခုလောလောဆယ်မှာပေါ့နော်ကျွန်တော်အခုလောလောဆယ်ဆိုလို့ရှိရင်ပြဿနာတွေတော်တော်လေးတက်နေတယ်ဆိုတော့ဒီလက်လက်တဲ့ပေါ့နော် AMI coaching နဲ့ audit အဖွဲ့အစည်းတစ်ခုတည်ထောင်ကြပါတယ်အဲ့ဒီအတွက်ကိုဥပဒေပြီးတော့ဒီလိုမျိုး training တွေကိုလည်းဒီနိုင်ငံတကာဆင်းရဲနဲ့အညီအသိဉာဏ်ဒီလိုမျိုးအဖွဲ့အစည်းတစ်ခုတည်ဆောက်နိုင်တဲ့အဆင့်ကြီးရောက်ရှိအောင်ကျွန်မလုပ်ရည်ကြိုးစားလုပ်ဆောင်နေပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ပါကျေးဇူးပါဆိုတော့ map me plate ကိုမြေးချင်ပါတယ်အခုလိုအခြေအနေမျိုးပါပေါ့လေဒီ map me plate တို့အနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့မှပြေလည်အောင်ပေါ့ဒီသက်ဆိုင်ရာရေးအနေနဲ့လည်းဝိုင်းဝန်းပြီးတော့ဖြည့်ရှင်းပေးခြင်းနဲ့ကိစ္စတစ်ခုကိုပြောပါဆိုရင်ဘာဖြစ်မလဲခင်ဗျအထက်တူတူလေးဖြည့်ပြီးပါခင်ဗျာ
t-shirt training လုပ်နေလို့ကျွန်မအရင်တော့ပြောတဲ့အတိုင်း t-shirt training လုပ်တဲ့ sector ကြီးမှာမြန်မြန်နဲ့အဖွဲ့နဲ့ပေါ်တော့လောက်ပိုင်းခွင့်ကိုအမြန်ဆုံးဆောင်ရွက်ပေးစီချင်ပါတယ်
ဒေါက်တာကျော်မိုးထွန်းအောင်ဆက်တူတူလေးပြောပြပါအောင်ခင်ဗျခက်ခဲတွေပြည်လည်ဖို့အတွက်ဆိုလို့ရှိရင်အဓိကဘာတွေကိုဖြည့်ဆည်းပေးစီချင်တာလဲခင်ဗျသက်ဆိုင်ရာအနေနဲ့
အော်ဟုတ်ကဲ့ခင်ဗျာသက်ဆိုင်ရာအနေနဲ့ကတော့ဒီလိုမျိုးအရင်တော့ကတော့လုံထုံးလုံကြီးတွေနဲ့ပတ်သက်ပြီးတော့အရင်တင်းကျပ်မှုမရှိအောင်လို့လုပ်ပေးနေကြပါလေကအစိုးရအနေနဲ့ပေါ့နော်အခုဒီလေဟိုရှေ့ခေတ်ကဟိုဒီနေ့ခေတ်ကဟို policy တွေလည်းကျင့်သုံးနေဥပမာဒီအကြောင်းမှဆိုရင်ကျွန်တော်တို့တွေဒီဟိုရက်ွက်တွေမြို့နယ်တွေမှာတစ်ဆင့်ချင်း3ဘက်4ဘက်ကျောင်းကြားရတာတွေပါလေပေါ့နော်ဒါတွေကတော့မလို့အတော့ဘူးလို့ကျွန်တော်ထင်ပါတယ်ဒီ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီတစ်ရက်လေးလိုင်းရှင်နေကန်အစီအစဉ်အတွက်အချိန်ကုန်ဆုံးသွားပြီဖြစ်တာမို့ဒီအစီအစဉ်ကိုဒီမှာပဲပြန်လာပြရစီခင်ဗျာပါဝင်ရှင်နေခဲ့သူအားလုံးကျေးဇူးထူးတင်ပါခင်ဗျာ